ဆရာတို့ဒီစိမ့်လိုင်းအမိမြေဖွံ့ဖြိုးတိုးတက်ရေးအတင်းကနေပြီးတော့အခုလာမယ့်ရွေးကောက်ပွဲမှာဝင်ပြိုင်မဲ့နိုင်ငံရေးပါတီတွေရဲ့အောင်နိုင်ခြင်းနဲ့ပတ်သက်ပြီးတော့ဗောနော်စစ်တမ်းပြုတ်လေ့လာတယ်လို့သိရလို့ပါဘလို့အခြေအနေမျိုးတွေမှတွေ့ရှိတယ
်ဟိုကျွန်တော်တို့စစ်တမ်းကတော့တနိုင်ငံလုံးတိုင်းနာနေတော့လောက်တာတော့မဟုတ်ဘူးဗောလေကျွန်တော်တို့ကရန်ကုန်နဲ့မန္တလေးမှာရှိတယ်ဒီကနေထိုင်တဲ့လူတွေကိုကျွန်တော်တို့ကဒီမျက်နှာချင်းဆိုင်တွေ့မိထားတယ်မိကုန်မိထားတယ်ဗောလေဒီဥပမာကျွန်တော်တို့မိတဲ့လူစုစုပေါင်းကတော့2166ယောက်ချင်းနဲ့ရှိတယ်ဗောနော်
အဲ့တော့ဘယ်ပါတီတွေကနိုင်ဖို့အလားအလာကောင်းနေလဲ
။ဟိုဘယ်ပါတီတွေနိုင်ဖို့လားလားကောင်းလဲမပြောခင်မှာကျွန်တော်တို့ပထမဟိုကြည့်တဲ့အမေကောင်ကဆောင်းပြောလို့ဟိုဘယ်နှစ်ယောက်ထွက်မဲထွက်ပေးမှာလဲဟိုကျွန်တော်ကရင်မေးတာပါလေ။မဲထွက်ပေးတော့ဒီကျွန်တော်တို့ရတဲ့ data ကတော့ဒါတော်တော်လေးစိတ်ဝင်စားဖို့ကောင်းတယ်ပေါ့နော်။အဲ့တော့သူတို့ဟိုပြောကြရတော့အနည်းဆုံးတော့သူတို့ကမေးထားတဲ့လူတွေ86ရဲ့ကတော့ဂျင်းတွေပေါ့မဲထွက်ပေးမယ်။အဲ့ဘယ်ပါတီတွေခြေနေပေါ့နော်ကောင်းနိုင်လဲလို့ပြောတဲ့ခါကျတော့လုံးဝမသိပါဘူးပေါ့နော်မသိဘူးဆိုတာသူတို့မပြောတတ်ဘူးပေါ့ပြောတဲ့ဖြေတဲ့လူပိုင်း2166ရယ်46ရယ်တော့တော့မပြောနိုင်ပါဘူးလို့သူပြောတယ်ပေါ့နော်စောင့်ကြည့်အောင်ပဲပေါ့နော်ဒါပေမဲ့ချင်းတွေပေါ့သူတို့တည်တဲ့ပါတီပြောတာမှာ NLD ဆိုရင်ပေါ့နော် NLD ဆို32တော့တော့ချင်းတွေပေါ့သူ NLD ကိုသူပေးမယ်နိုင်မယ်သူကသူတွက်တယ်ပေါ့နော်နောက်တစ်ခုကကျတော့ဒီ600ရယ်တော့ USDP ပေါ့အော် USDP ကိုတော့ဒါ600ခန်းလုံးလောက်ကတော့နိုင်နိုင်ချေရှိတယ်လို့ဖြေကြတယ်ပေါ့အဲ့တော့ဂျမ်းမင်းကတော့3200ခန်းလုံးလောက်ကတော့ NLD ဆိုကျွန်တော်မေးတဲ့ချိန်မှာ August လအနေထားမှာရှိတယ်တော်တော်လေးပဲအခု campaign တွေကစိတ်လာတယ်နောက်တစ်ခုကလူတွေကလည်း tempo တက်လာတဲ့ခါကျတော့ဟိုရှိန်ပေါ့နော်ဟိုပွဲရှိန်တက်လာတဲ့ခါကျတော့ကျွန်တော်ထင်တယ်အဲဒီမပေးသေးပါဘူးလို့ဆုံးဖြတ်ထားတဲ့4600ခန်းလုံးအောင်ပို့ပြီးတော့ပဲနိုင်မယ်ထင်တဲ့ပါတီပဲကိုကူသွားမှာဆိုကျွန်တော်တို့လူတွေရဲ့သဘောကဒီ contiguous ဖြစ်တာ哦 contiguous ဓာတ်ခုတဲ့သဘောရှိတာ哦ဓာတ်ခုတဲ့ဆိုတော့ဒီဘက်ကနိုင်မယ်ထင်လိုက်လို့ကပို့ပြီးတော့နိုင်မယ်ဆိုတဲ့ဘက်ကိုအသာပေးရဲဆိုတော့32ကနေပြီးတော့ဒါရွှေ့လာမှာပြောနိုင်တာကတော့မြန်မာတွေနေတဲ့အများနေရာအများစုပေါ့ဘာမှ proper ပေါ့နော်ဘာမှ proper အပိုင်းမှာတော့ဒီရန်ကုန်မန္တလေးရဲ့ဦးဆောင်မှုနဲ့ NLD ကတော့ခြေနေကောင်းနိုင်တယ်လို့ကျွန်တော်တို့ထင်တယ်ဟုတ်
အဲ့တော့ဆရာတို့အခုဟိုတွေ့ရှိချက်တွေရပါတော့လက်ရှိအာဏာရပါတီဟိုကြက်ဟိုင်းနဲ့ဖွံ့ဖြိုးပါတီပေါ့ USDP ကအ ਨੇ စုပဲအနိုင်ရမယ်ဆိုတော့ကျင်းပြည်တဲ့သဘောရှိနေပါဘူ
းအ ਨੇ စုပဲရမယ်ရရင်လည်းအဲ့အားလေးကအခုနောက်ဆုံးတပတ်ထဲအခြေအနေပေါ်မှာမူတည်မယ်နောက်မို့ဒါမို့ချိုးဝေးလံခေါင်ပြားလို့ဆွမ်းပြောလို့ဒီရွေးကောက်ပွဲကဆွမ်းပြောလို့လွတ်လပ်မှုနဲ့တရားမျှတမှုပေါ့နော်အဲ့ပေါ်မှာနေသားပေါ်မှာမူတည်ပြီးတော့ကွဲသွားရင်တော့လေမတမာမှုတွေများရှိခဲ့ရင်တော့လေဘယ်လိုဖြစ်မလဲဒါကတော့စဉ်းစားစရာတွေတော့ရှိတာပေါ့
ဒီအခုလာမယ့်ရွေးကောက်ပွဲအားလွတ်လပ်ပြီးပွင့်လင်းတဲ့ free and fair ဖြစ်မဖြစ်ဆိုတဲ့အပိုင်းနဲ့ပတ်သက်ပြီးတော့ဆရာတို့စစ်တမ်းရဗာရီမြန်တွေ့ရှိတာမျိုးရှိတယ်
အေးကျွန်တော်တို့မေးတဲ့လူ2166ယောက်မှာပေါ့လေကျွန်တော်ဆွမ်းကပြောလို့ပေါ့နော်အဲ့ဒီတကယ်ဒီ free and fair ဖြစ်ပါမလားလို့ကျွန်တော်မေးချင်မှာ32ရန်လောက်ပါပဲဖြစ်မယ်လို့ယူဆတယ်38ရန်လောက်ကတော့မျှတာမှာမဟုတ်ပါဘူးဒီလိုတန်တရားတွေနဲ့ဖြေတယ်30လောက်ကတော့မသိဘူးပေါ့ဗျာလို့ဖြေတယ်အဲ့တော့သုံးပုံတစ်ပုံတည်းဖြစ်နေတယ်ပေါ့ရေဘူးကပြန်ပြောရမှာတန်ရှင်းနဲ့တန်ရှင်းမယ်မတန်ရှင်းဖို့များပါလေတန်တရားကြီးတယ်အဲ့တော့မသိဘူးလို့ပြောတဲ့လူကလည်းတန်တရားကြီးတယ်တဲ့ရောက်မယ်တို့တော့လည်းပြောဖို့ခက်နေတယ်လို့မပြောတာလည်းဖြစ်မယ်ဆိုတော့တန်တရားတွေကတော့များနေတယ်လို့တော့ကျန်နေတော့ပြောရမှာပေါ့
တခြားရောဗာလီမြန်ဆရာတို့ဟိုထူးခြားတွေ့ရှိတာမျိုးရှိတယ
်ကျွန်တော်တို့မေးတဲ့အထက်မှာဒီစိတ်ဝင်စားဖို့ကောင်းတာဘယ်ချက်ပေါ်မှာမူတည်ပြီးတော့မဲပေးမလဲပေါ့နော်ကိုယ်စလဲလောင်းရွေးတဲ့နေရာမှာမဲပေးတယ်အဲ့ထွက်လာတဲ့ရလက်တွေကတော့ကျွန်တော်နည်းနည်းလေးတင်ပြဖို့လို့ဗါလေကျွန်တော်2010တုန်းကကျွန်တော်တို့မေးဘူးတယ်မေးဘူးတော့အဲ့တုန်းကလူလူကဘယ်ပေါ်မှာရွေးကောက်ကိုယ်စလဲကိုရွေးရင်အခြေခံမလဲတူတို့မေးတဲ့အချိန်မှာတို့အဓိကပြောတဲ့ချက်ကပညာရေးပဲအဲ့ရွေးကောက်ခံကိုယ်စလဲရဲ့ပညာရေးအနေထားရှိမယ်သူတွေ့ကြုံချင်းအဲ့ပေါ်မှာမူတည်ပြီးပေးမယ်လို့တို့ပြောတယ်ပေါ့နော်ပြောခဲ့တယ်အများစုရဲ့ဖြေရလို့လားဒါပေမဲ့အခုကျွန်တော်တို့ဒီ2015မှာမေးတော့ဖြေဆိုတဲ့လူတွေကအများဆုံးက60ရင်းတော့ဗာပြောလဲဆိုရင်အဲ့ပါတီရဲ့မူဝါဒပေါ်မှာအခြေခံပြီးသူတို့ပေးမယ်လို့နောက်ဒုတိယဖြေတဲ့အုပ်စုကတော့ဗာလဲဆိုတော့ဒီပါတီခေါင်းဆောင်ပေါ်မှာလည်းမူတည်ပြီးတော့ကြည့်မယ်လို့သူကပြောတဲ့လူက52ရင်းကလုံး53ရင်းတော့ရှိတယ်နောက်တစ်ခုကဘာသာရေးပေါ်မှာမူတည်ပြီးကြည့်မယ်လို့ပြောတဲ့လူက44ရင်းတော့ကျွန်တော်တို့ကပါတယ်ဒါကတော့ true ကျရကျွန်တော်တို့တွေ့တယ်မှာဒါမျိုးသားဒီမိုကရေစီဖွဲ့ချုပ်ကဘာသာရေးကိုခုတော့မလုပ်ဘူးပြောနေတာဇင်းနာနေမှာတွေ့မယ်ပေါ့နော်အဲ့တော့ကျွန်တော်တို့ခုဖြေတဲ့မှာဘာသာရေးကလည်းရေးကြည့်ပါလေလို့ပြောတဲ့ခါကျတော့ဘာသာရေးကိုခုတော့လုပ်ပြီးလုပ်တဲ့လူတွေတွေ့မှာလေဒါမဲကိုရနိုင်တဲ့အနေဒါဖြစ်နေတယ်လို့ဒီလိုတွေ့စရာရှိတယ
်ဆရာတို့အခုစစ်တမ်းကိုဟိုအခြေခံပြီးတော့ဆရာပြောမယ်ဆိုဒီလာမဲရွေးကောက်ပွဲရဲ့အခြေအနေကိုဘယ်လိုများသုံးသပ်လို့ရမလဲ
ဟိုမြန်မာအများစုနေတဲ့နေရာမှာတော့ဂျင်းတွေပေါ့ဒါအားကောင်းတဲ့အမျိုးသားဒီမိုကရေစီအဖွဲ့ဟာရနိုင်တယ် ဒါလိုလည်းပဲချိုးဒီမြန်မာပြည်ထဲမှာပဲဟိုဆက်တဲ့ညံဖြစ်နေနေရတောင်းဖို့အဲ့ဒေတာမှာရှိတဲ့ဟိုသူတို့ရဲ့ပါတီတွေရဲ့စီယုံရေး network ပေါ့နော်ကိုရဲရှိတာသူတို့ရဲ့လွှမ်းမိုးဩဇာလွှမ်းမိုးမှုရှိပါမှုတည်ပြီးတော့အဲ့လိုပျောက်ရပျောက်ကြတော့လက်ရှိဟိုအာဏာရပါတီဖြစ်တဲ့ဒါပြည်ခိုင်မျိုးပါတီနေနဲ့အခွင့်အလမ်းကြီးကောင်းနေတာရှိတယ်အဲ့တော့ဒါပေမဲ့တောင်တန်းဒေတာတွေကိုရောက်သွားရင်တော့မဲရအကုန်ပြန့်သွားမယ်သဘောရှိတယ်လို့ကျွန်တော်မြင်တယ်အ
ဲ့တော့လက်ရှိသမ္မတဦးသိန်းစိန်နဲ့ပတ်သက်ပြီးတော့ဆရာတို့မိထားမျိုးရှိ
တာဒါချင်းကျွန်တော်တို့လုတ်ခဲ့နှစ်တိုင်းလုတ်ခဲ့တဲ့စာပေတွေရဆိုတော့တမရာကြီးရဲ့ဦးသိန်းစိန်ရဲ့ပြည်သူလူထုရဲ့စိတ်ကျဉ်နှံမှုကတက်လာတယ်ဒါပေမဲ့2014ကစပြီးတော့သူ့ရဲ့စိတ်ကျဉ်နှံမှုကတုံညမှတ်ရောက်သွားတယ်ပေါ့အမတစ်ကနေမှတ်တရားပေးမယ်ဆိုရင်တော့22မှ23မှအမှတ်30ဒီတက်လာပြီးဘုံဆို2014ကစပြီးတော့အမှတ်ပြုတ်ကျသွားပြီးတော့နောက်ဆုံးချိန်တွေမှာ minus ဖြစ်နေတယ်ကျွန်တော်တို့နောက်ဆုံး2014ဒီဇင်ဘာရအခု2015ဟိုတိုင်းမြန်တော့လေไอ้ minus มาเว้ยเบ้อุไม่กวยกูป่ะเนาะสรุปว่าปิตุก็ตําราบามาจินแต่ได้ฮะโตดะหมู่ไม่ရှိอูดิเออแล้วเราก็เมดิเออตําราก็เซตลุติเนี่ยทินลาป่ะเนาะทินลาสรุปว่าตูเราก็ย้ายไอ้ data ก็อะมากสุดก็เซตไปแล้วยวยไม่คั่นตินเนาะป่ะเนาะเออถ้าตูก็ดีโลเว้ยตูอ่ะผีเลยป่ะเนาะตํารานี้เซตไปยวยไม่คั่นตินเนาะป่ะตูผี
ชาววินมือสุเนี่ยเจตสุอายิติมา
เจตสุติมาเนี่ย